နိုင်ငံတော်တမင်ပုဂ္ဂိုလ်တော်ဆန်းစုကြည်ဟာဇွန်လပထမပတ်အတွင်းတွားရောက်ဖို့ရထားတဲ့ကနေဒါနိုင်ငံချစ်ချည်ခီးစဉ်မှာမြန်မာမိသားစုတွေနဲ့လည်းတွေ့ဆုံမှုအစီအစဉ်ရှိကြောင်းတွန်တုံမြို့မဟာဓမ္မကကျောင်းဆရာတော်ကမိန့်ကြားပါတယ်။ဒါအပြင်ကနေဒါရောက်မြန်မာအတိုင်းဝိုင်းအနေနဲ့ဒေါက်တာဆန်းစုကြည်ရဲ့ကနေဒါခီးစဉ်ကိုကြိုဆိုကြောင်းဆရာတော်ကမိန့်ကြားပါတယ်။အပြည့်စုံကိုတော့မတ်အင်ဂျင်နိုင်ငံတင်ပြပေးထားပါတယ်
။ကနေဒါအစိုးရရဲ့ထိတ်ကြားချက်နဲ့လာရောက်ဖို့ရှိတဲ့ဒေါက်တာဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်လို့နိုင်ငံတော်အတိုင်းပင်ခံရုံးကတော့အခုချိန်ထိတရားဝင်ထုတ်ပြန်ခြင်းမရှိသေးပါဘူး။မြို့တော်အော်တိုဝါမှာရှိတဲ့မြန်မာတန်ရုံးဘက်ကို VOA ကဆက်သွယ်နေမြန်ရမှာဒေါက်တာဆန်းစုကြည်လာရောက်တဲ့အစီအစဉ်ကိုအချိန်စောနေသေးတဲ့အတွက်အတိမပြုတ်နိုင်သေးပေမဲ့တိုရန်တိုမြို့ကတော့လာဖို့တည်ကြကြောင်းတန်ယုံကဖြေကြားခဲ့ပါတယ်။ဂျွန်ကပထမပတ်အတွင်းရထားတဲ့ဒေါက်ဆန်းစုကြည်ရဲ့ကနေဒါခီးစဉ်ကိုဝမ်းမြောက်ဝမ်းသာကြိုဆိုကြောင်းနဲ့ခီးစဉ်အတွင်းမြန်မာမိသားစုတွေနဲ့လည်းတွေ့ဆုံဖို့ရှိကြောင်းတိုရန်တိုမြို့မဟာဓမ္မိကကျောင်းတိုင်ဆရာတော်အရှင်ကောဝိဒါကမင်ကြားပါတယ်
။ဒေါက်ဆန်းစုကြည်ကနေဒါကိုလာမယ်ဆိုတာဖုန်းလို့ပြောလို့နေတာတော့ကြားပါပြီ။ဒါမှလို့သူလည်းအကြောင်းမညင်ညွတ်တာနဲ့အခုမှလာတဲ့သဘောရှိတယ်။ဘာကြောင့်လဲဆိုတော့ကနေဒါကဒေါက်တာဆူချီကိုမစ္စတာဟပ်ပါလက်တက်ကလေးကဒီအပြည့်အစုံထူထောင်ခဲ့တာ哦အဲတော့ဒေါက်တာဆူချီကို honorary citizenship ကိုပေးခဲ့တာလေမစ္စတာဟပ်ပါလက်တော့ပေးခဲ့တာပေါ့လေအဲတော့သူတို့ကဒေါက်တာဆူချီဒီမှာလာလဲစီခြင်းနဲ့ဒကမာကြီးလည်းအခုမှသူအချိန်နဲ့ရလို့လာနေတယ်ဆိုတော့သဘောရှိပါတယ်အဲတော့ဖုန်းနဲ့ကြိုးစိုးပါတယ်ကျော်ဒီရလူတွေတွေးကြည့်နေကြတယ်အဲ့တော့မိုင်းတော်သားကြီးအစီအစဉ်ချုံမောစံနဲ့ရောက်ပါစေလို့ဘုန်းဘုန်းနဲ့ကြိုပြီးဆွတ်တောင်းပေးပါတယ်တပည့်မိုင်
းဒါ့အပြင်ကနေဒါနိုင်ငံရဲ့ Federal ပြည်ထောင်စုစနစ်ဟာမြန်မာနိုင်ငံအတွက်အတူယူလေ့လာဖို့ကောင်းကြောင်းလဲဆရာတော်ကမိန့်ကြားပါတယ
်ကနေဒါနဲ့ဗမာပြည်နဲ့ကခုဘောကြီးကဖက်ဒရယ်စနစ်လွတ်တော်မယ်ဆိုတော့ကနေဒါနိုင်ငံလည်းဖက်ဒရယ်စနစ်လीအဲ့လိုဟိုပြည်နယ်10ခုနဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဟိုဂျန်ဆာနီလူမျိုးတွေရဲ့ဒီဘာဝတက်တရီ3ခုရှိတာပေါ့လေအဲ့ဒီ3ခုရှိတော့73ခုလို့ပြောပါဘောအဲ့တော့ကိုပြည်နေတဲ့ကိုကိုဥရီနေကိုအုပ်ချုပ်တယ်ဟိုလေးတွေကိုပြည်နေဆိုလို့ရှိရင်တို့တွေပြည်နေသူဥရီနေသူသူလက်ကြီးစလေးချခေါ်တဲ့မြေစုလွတ်တော်ရှိတယ်ဟုတ်လားအဲ့လိုအုပ်ချုပ်ကြတယ်ဟိုနိုဘာစကိုရှာနိုဘာစကိုရှာပေါ့လေဘရစ်ဆယ်ကိုလံဘီယာလေဘရစ်ဆယ်ကိုလံဘီယာပေါ့အစားရှိတယ်ပေါ့အဲ့လိုအုပ်ချုပ်တော့ဒီမှာလာပြီးလေးလာမယ်ဆိုတော့အခုဘာမှပြန်လဲဖက်ဒရယ်စနစ်ကိုသွားမယ်ဆိုတော့ဘုန်းဘုန်းတို့ကအလုံးအကျိုးရှိတဲ့ခီးစဉ်ဖြစ်ပါလိမ့်မယ်ဟုတ်လား
ဘာသာပေါင်းစုံလူမျိုးပေါင်းစုံနေထိုင်တဲ့ကနေဒါမှာလူမျိုးရေးဘာသာရေးခွဲခြားမှုမရှိအောင်ဥပဒေနဲ့ထိန်းချုပ်ထားတဲ့စနစ်ဟာလည်းအတော်လေးကောင်းမွန်ကြောင်းဆရာတော်ကဆက်လက်မိန့်ကြားပါတယ
်ဘာလို့လူမျိုးဘာသာရေးရတဲ့အထွေတွေလေဒါမှမဟုတ်ဥပဒေကောင်းတဲ့အခါကျတော့ဥပဒေနဲ့ထိန်းချုပ်ထားတယ်အဲဘာသာတစ်ခုနဲ့ဘာသာတစ်ခုကိုဒီမှာအပြစ်ပြောမှုမပြုပါဘူးဘုန်းဘုန်းတို့ကျောင်းနေနေကြတော့ကျောင်းနေမှာဘာသာရေးဆွေးနွေးရဆိုရင်စားကြရုံနဲ့ဆီယမားအတန်းနဲ့အနည်းနဲ့ထုတ်ပါတယ်ကျောင်းထဲမှာမပြောရဘူးဟုတ်လားပြီးတော့ဒီပလေးလုပ်ငန်းတွေလည်းလေးလာလို့ရတယ်နောက်ကဘုန်းဘုန်းတို့ transportation system လို့ပါတော့အကုန်ပေါ့လीအဲ့ဒါတွေလာလေးလာလို့ရပါတယ
်ကနေဒါနိုင်ငံအနေနဲ့ဒေါက်ဆန်းစုကြည်ကိုနိုင်ငံသားဂုံတူးဆောင်စုချီးမြှင့်ခဲ့ပြီး2011ခုနှစ်ကလည်းအော်တဝါမြို့မှာရှိတဲ့ကာလီတန်တက်ကတူကဂုံတူးဆောင်ပါရဂူဘွဲ့ချီးမြှင့်ခဲ့ပါတယ်ရှင်